တနင်္ဂနွေပြစ်ခတ်တက်ခတ်မှုရစရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးမနေ့ပြန်မှကျင်းပဖို့ရှိနေပါတယ်ဒီအစည်းအဝေးမှာတော့အဓိကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့အဖွဲ့ဝင်တချို့ဖမ်းဆီးခံထားရတဲ့ကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ရေးပေါ်အစည်းအဝေးကိုဒီလ၁၀ရက်နေ့ကစတင်ပြီး KNU ဌာနချုပ်လော်ခီလာမှ၂ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒီရေးပေါ်အစည်းအဝေးမှာအဓိကဆွေးနွေးမယ့်အချက်တွေကို NCA လက်မှတ်ရေးထိုးထားတဲ့ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့ဒါရေးပေါ်အစည်းအဝေးလို့ခေါ်တာလည်းကြာဟုတ်ပါဘူး။အရေးပေါ်ကအဓိကတော့ဖွဲ့ဝင်ဖွဲ့ကြီးတွေမှာဖြစ်နေတဲ့အရေးပေါ်အခြေအနေလေးတွေပေါ့။ဥပမာ ALP ဒီခိုင်အဖွဲ့ကြီးကဒီလက်နက်နဲ့အဖမ်းခံတဲ့ကိစ္စဒီတည်းရဲ့မှာဟာလာဘုံကွန်ပီရေးပေါ်မင်းသေးကိုဟာလာဖမ်းခံတဲ့ကိစ္စနောက်နောက်ဘယ်လိုဖြေရှင်းမလဲပေါ့။အရင်းအနာလေးတွေရှာဖို့နောက်ပြီးတော့ဒီနောက်နောက်ဒီလိုမဖြစ်အောင်ဘယ်လိုခံတာမလဲဖြစ်လာရင်အညာတော့ဘယ်လိုလုပ်မလဲဒါလေးတွေပေါ့ဗျာ။ကျွန်တော်တို့ကဒီစာချုပ်မှာပတ္တနာတွေဖြစ်နေတဲ့အခါကျတော့ပတ္တနာတွေကြားမှာဒီလိုအရေးကြီးနေရှိရင်လုံလောက်ဟန်လေးတွေတော့ဆက်ကြည့်ဖို့လိုတာပေါ့အဲ့ဒါလေးပ
ါပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့က ALP ကဗိုလ်မှူးကြီးအစစ်ရှိသူအပါအဝင်3ဦးဟာ AK-49 တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဖမ်းဆီးခံခဲ့ရတာဖြစ်ပြီး ABSDF ကဗိုလ်ကော်မတီဝင်ကိုမင်းထေးကတော့ဒီဇင်ဘာလ28ရက်နေ့ကလိုက်စာအသွားစိန်လုံပူပေါင်းကိတ်မှာမတရားအသိနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဒုဥက္ကဋ္ဌရဲဘော်မျိုးဝင်ကတော့မနေ့ဖက်မှာကျင်းပမဲ့အစည်းအဝေးမှာရဲဘော်မင်းထေးကိစ္စကိုအခြေခံပြီး EA ကိုခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အနာဂတ်အရေးကိုထည့်သွင်းဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ
်ဆိုတော့ဆွေးနွေးတင်ပြမှုဆိုကော်မတီကိစ္စဆိုတာအတွက်ကိုအခုလိုမျိုးကျွန်တော်လက်မယူထတာအဖွဲ့စည်းရဲ့တာဝန်ရှိတဲ့သူတွေခီးသွားလာမှုကိစ္စတွေရောပြီးရော NCA လက်မမြေထုတ်ပေးတဲ့အဖွဲ့စည်းနဲ့ဆက်စပ်တဲ့ကိစ္စတွေပါရောဒီရှိတွဲပါကျွန်တော်ပြေချာစဉ်းစားဆုခံလို့လေကျွန်တော်တို့ကဒီညချိုင်းဖြစ်စင်မှာလက်မမထိုးသေးတဲ့လူတွေအားလုံးပါဝင်လာနိုင်ရေးအတွက်ကျွန်တော်တို့ဥတီမိုင်းချုပ်မနေတာကိုကျွန်တော်တို့လိုအပ်ချက်ကဒီညပိုင်းမှာပဲအင်အားစုနဲ့ကျွန်တော် EEO တွေတွေ့ဖြစ်မှာပဲ NCA ထိုးထားတဲ့ဟာလေးလေအဲ့လိုမျိုးနိုင်ငံရေးတွေ့ပြတဲ့ဟာချုပ်ပန်းတဲ့ခါကျရင်စကွန်တင်ရဆိုဟာလို့နဲ့အလားတူကိစ္စမျိုးပြင်းနမလားဆိုတော့ဆွေးရမှုတွေရှိနေတာ哦အဲ့ဒီနေထားပေါ်မှာအဲ့ဒီကိစ္စတွေပေါ့ပေါ့ဒီကော်မတီကိစ္စပေါ်မှာချိန်ခံပြီးတော့မှဆီဆက်ကျွန်တော် EU တွင်သွားလာမှုလို့ချုပ်မှုကိစ္စလေးတွေလည်းကျွန်တော်ဆွေးနွေးမှာပေါ့
ရဲဘော်မင်းထေဖန်စီခံရတာနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်စီကိုစာပေးပို့ထားသလိုအစိုးရနဲ့လည်းညှိနှိုင်းဆွေးနွေးဖြေရှာဖို့ကြိုးစားနေကြောင်းဆက်ပြောပါတယ်
ကိုယ်လာတယ်တော့ကော်မတီလုံးမြန်နိုင်ရတော့ကျွန်တော်တို့တော့ဒီတဲ့ဆိုင်အစိုးရနဲ့ရောဆက်လက်ညီနိုင်ရဆောင်ရွက်သွားဖို့တော့ကျွန်တော်တို့ကြိုးပမ်းသွားမှာပါဒါကြောင့်မလို့ကျွန်တော်တို့ဒီကိုရပတ်တက်မှာလည်းတဲ့ဆိုင်အစိုးရဖက်တောင်းဝန်ရှိနေကျွန်တော်မေးမြန်းသွားမယ်ကျွန်တော် NRVC ဥက္ကဋ္ဌကြီးကိုလည်းပဲဒီကိစ္စဆိုင်စာပို့ထားတာရှိနေတယ်အဲဒါအစိုးရဖက်အနေနဲ့ပဲဒီကိစ္စနဲ့ပတ်သက်ရောဘယ်လိုဆောင်ရွက်နေသလဲဆိုတာဟာညီချိုင်းကော်မရှင်ရော NRVC ရောကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်မေးမြန်းပြီးညီနိုင်ဆောင်ရွက်သွားမယ်ပို့တော့ပေါ့ဒီကကြီးကြီးဆိုးတော့ဒီညီနိုင်ဆွေးနွေးပြီးတော့မှဒီတော့နောက်ပြင်လဲအောင်ဖြေရှင်းနိုင်ဖို့တော့ပေါ့နော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ရေးပေါ်အစည်းအဝေးမှာအဖွဲ့အစည်းအသီးသီးကထိပ်သီးခေါင်းဆောင်၈ယောက်နဲ့အထောက်ကူပြုအဖွဲ့ဝင်၈ဦးတို့ပါဝင်တက်ရောက်ဖို့ရှိနေပြီးဒီအစည်းအဝေးမှာ2019ခုနှစ်အတွက်လုပ်ငန်းလမ်းစဉ်ချမှတ်ရေးကိုလည်းထည့်သွင်းဆွေးနွေးပွဲရှိနေပါတယ်